တိတဲ့လူသိန်းကိုအကူအညီပေးမှုဝေချေးပေးကမ်းမှုအဖွဲ့တစ်ခုကိုလှူအားထောက်ပံ့မှုစတဲ့အချက်၃ချက်ကိုကြည့်ပြီးရင်ရောဆုံးနဲ့စေတနာအစီအစဉ်တန်းပီစရင်ကိုဒီတင်းအခြေစိုက် CAF Charities Aid Foundation ကစုဆောင်ပြီးထုတ်ပြန်လာတာနဲ့အနည်းငယ်ရှိသွားပါပြီ2018မှာအင်ဒိုနီးရှားနိုင်ငံကပထမရသွားပါတယ်မြန်မာက၄နှစ်ဆက်တိုက်ပထမနေရာကရရှိခဲ့ပြီး2018သရင်မှာအဆင့်၉အထိကျဆင်းသွားပါတယ်2019ကနိုင်ငံပေါင်း140ကျော်မှာစစ်တမ်းခောက်ယူပြီးကမ္ဘာအလူရှင်သရင်ကို2018မှာထုတ်ပြန်ကျင်းပတာဖြစ်ပါတယ်2014သရင်မှာပထမနေရာကိုမြန်မာနဲ့အမေရိကန်ကရယူပါတယ်ရရောဆုံးတဲ့စေတနာအစီအစဉ်နိုင်ငံ20ကို2013က2019အထိ9နှစ်ကာလစစ်တမ်းခောက်တဲ့အခါမှာမြန်မာကပထမအမေရိကန်ကဒုတိယနယူးဇီလန်ကတတိယဩစတြေးလျကသတုတ္ထအိုင်လန်ကပြစ်စမကနေဒါသတ္ထမအင်ဒိုနီးရှားသတ္ထမဗြိတိန်ကအထမအဆင့်မှာရှိပါတယ်ပြည်တွင်ကကအဆင့်30မလေးရှားက17စင်ကာပူကအဆင့်18မှာရောက်နေပါတယ်ဒီထဲမှာပစ္စိဒ်ဒေသက9နိုင်ငံ၊ဥရောပက9နိုင်ငံ၊အာဖရိက4နိုင်ငံနဲ့အာရဗ်9နိုင်ငံပါဝင်ပါတယ်
။ကူညီမှုပေးကမ်းမှုနဲ့လူအားထောက်ပံ့မှုမှာအများဆုံးအမှတ်100စီပေးထားပြီးရာဂိုင်းနှုန်းဘယ်လောက်ရသလဲဆိုတာကိုစာရင်းလုပ်ကြတာပါ။ပေးကမ်းလူတန်းတဲ့နေရာမှာမြန်မာဟာ90ရာဂိုင်းနှုန်းကျော်အမြဲတမ်းရနေတာမို့ရေရောဆုံးလည်းဖြစ်နေပါတယ်။ဒါပေမဲ့လူစိမ်းကိုကူညီမှုနဲ့လူအားထောက်ပံ့မှုမှာမြန်မာက90ရာခိုင်နှုန်းကျော်ရခဲ့ရတာက2018စည်းရင်းမှာတော့ကူညီမှုမှာ40ရာခိုင်နှုန်းလူအားပေးမှုမှာ30ရာခိုင်နှုန်းအထိကျဆင်းသွားပါတယ်ပေးကမ်းလူရန်းမှုမှာမြန်မာကနံပါတ်1ဖြစ်နေတာထေရဝါဒီဗုဒ္ဓဘာသာဘုန်းကြီး9သိန်းကိုလှူဒါန်းနေလို့ဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ပေးကမ်းမှုမှာအင်ဒိုနီးရှားကဒုတိယဩစတြေးလျကတတိယဒီတိန်ကသတုတ္တဖြစ်ပြီးဗုဒ္ဓဘာသာဝင်ဖြစ်တဲ့ပူပြီးချမ်းသာတဲ့ထိုင်းနိုင်ငံဟာအဆင့်22မှာရှိနေတာကိုသတိပြုသင့်ပါတယ်
။စင်ကာပူဟာဝင်ငွေကောင်းပေမဲ့ကူညီပေးကမ်းလူတိုင်းရမှာအားနည်းတာကြောင့်လွန်ခဲ့တဲ့9နှစ်တာကမ္ဘာအလူရှင်စည်းရင်းမှာအဆင့်64တာရှိပါတယ်။ဒါပေမဲ့လူသိမ်းကိုကူညီမှုနဲ့လူအားပေးထောက်ပံ့မှုတွေတိုးပါလာတဲ့အတွက်2018စည်းရင်းမှာအဆင့်9အထိတက်သွားပါတယ်။ပေးကမ်းလူတိုင်းရမှာစင်ကာပူက90ရာခိုင်နှုန်းလောက်သာအမှတ်ရပါတယ်။ထိပ်တန်းစေတနာရှင်နိုင်ငံ20စည်းရင်းမှာစည်းရတဲ့နိုင်ငံ9နိုင်ငံပါဝင်ပြီးဂျပန်နဲ့ဆော်ဒီအရေဗျားလိုကျန်းမာတဲ့နိုင်ငံကြီးတွေမပါဝင်တာလဲသတိထားတဲ့အချက်တစ်ခုဖြစ်ပါတယ်။ပေးကမ်းလူတိုင်းဆုံးနိုင်ငံ10နိုင်ငံစည်းရင်းမှာမြန်မာနဲ့အင်ဒိုနီးရှားသာအာရှနိုင်ငံဖြစ်ပြီးကျန်းနိုင်ငံတွေဟာဩစတြေးလျ၊နယူးဇီလန်နဲ့ဥရောပနိုင်ငံတွေဖြစ်ပြီးလူသားချင်းစာနာရေးလူမှုရေးအကူအညီတွေပေးတာများပါတယ်
။ကမ္ဘာလူရှင်စည်းရင်းကိုနှစ်စဉ်ထုတ်ပြန်လာတာ9ကြိမ်ရှိပါပြီ။အဲဒီထဲမှာမြန်မာက4ကြိမ်ပထမရခဲ့ပြီးအင်ဒိုနီးရှားဟာပထမအဦးဆုံးအကြိမ်အဖြစ်ပထမရရှိသွားတာဖြစ်ပါတယ်။ရင်းငလျင်နှုတ်မှုကြောင့်ဒုက္ခရောက်နေသူတွေကိုကူညီဆောက်ရှောက်သူနဲ့ပေးကမ်းလူဒန်းသူဥယျာဉ်တိုးပွားလာတာမို့အလူရှင်ပထမအဆင့်ကိုရောက်သွားတာလို့ဆိုပါတယ်။မြန်မာဟာပထမအဆင့်ကနေအဆင့်9ကိုကျသွားပေမဲ့ပေးကမ်းလှူဒါန်းရမှာ88ရာခိုင်နှုန်းနဲ့အများဆုံးဖြစ်နေပါတယ်။ဗုဒ္ဓဘာသာနိုင်ငံမှုအလှများတာလို့ဆိုပေမဲ့အခြားဗုဒ္ဓဘာသာဝင်တွေဖြစ်တဲ့ထိုင်းနိုင်ငံဟာပေးလှူမှု93ရာခိုင်နှုန်းနဲ့အဆင့်22မှာရှိပြီးတိရီလင်္ကာဟာလှူဒါန်းမှု39ရာခိုင်နှုန်းနဲ့အဆင့်36မှာရှိပါတယ်။လာအိုက33ရာခိုင်နှုန်းနဲ့အဆင့်49ကမ္ဘောဒီးယားက30ရာခိုင်နှုန်းနဲ့အဆင့်55ဖြစ်ပါတယ
်။ဗုဒ္ဓဘာသာဝင်အများဆုံးရှိတာချင်းတူရင်းနဲ့ပေးကမ်းလူရန်းတဲ့နေရာမှာမြန်မာကရာခိုင်နှုန်းအများဆုံးအဆင့်1မှာအမြင့်ရှိနေတာဟာစဉ်းစားကြည့်ရကောင်းပါပဲ။ဒါလို့ဖြစ်ရတာဟာဘာသာရေးနဲ့မဆိုင်သေးလူမျိုးဓလိနဲ့သက်ဆိုင်တယ်လို့လည်းယူဆနိုင်ပွေရှိပါသေး။ဘုန်းကြီးဥယျာဉ်9သိန်းကိုကျွေးဝေးထားတဲ့နိုင်ငံမှာဘုန်းကြီးဝိပီအတော်လေးဝမ်းကြောင်းပြုသူတွေလည်းအများကြီးရှိနိုင်ပါလေ။လူအားပေးထောက်ပံ့ရမှာမြန်မာဟာ35ရာခိုင်နှုန်းနဲ့အဆင့်22မှာရှိပါသေး။လူစိမ်းကိုကူညီတဲ့နေရာမှာတော့40ရာခိုင်နှုန်းနဲ့အဆင့်112ကိုမြန်မာကရထားပါသေး။ကမ္ဘာအလူရှင်စည်းရင်းနောက်ဆုံးစည်းရင်းအထိပေးကမ်းလူတိုင်းနဲ့နေရာမှာမြန်မာကပထမရနေတော့ဖြစ်ပါလေ။မြန်မာကိုကူညီထောက်ပံ့ပြီးငွေချေးထုတ်ချေးနေတဲ့တရုတ်ပြည်ကတော့ပေးကမ်းလူတန်းမှုမှာစ 14ရာခိုင်နှုန်းနဲ့အဆင့်113ကိုရောက်နေပါတယ်။ဂျပန်က17ရာခိုင်နှုန်းနဲ့အဆင့်99မှာရှိပြီးအိန္ဒိယကတော့20ရာခိုင်နှုန်းနဲ့အဆင့်89မှာရှိပါတယ်။မြန်မာအိန္ဒိယနိုင်ငံတွေနဲ့မြန်မာကိုကူညီထောက်ပံ့နေတဲ့နိုင်ငံကြီးတွေဟာမြန်မာလောက်ပေးကမ်းစုလန်းကြတာမဟုတ်ပါဘူး။ဒါကြောင့်လေတရုတ်ပြည်ကဘုန်းကြီးတွေမြန်မာပြည်လာပြီးအလူခမ်းနေတာဖြစ်ပုံရပါတယ်ခင်ဗျာ။